တောင်တရုတ်ပင်လယ်အတွင်းအငင်းပွားစရာဖြစ်နေတဲ့နေရာတွေမှာဗီယက်နမ်နိုင်ငံကကျွန်းတွေ10ခုလောက်ထိတိစောက်နေပါတယ်။တရုတ်နိုင်ငံကလည်းတောင်တရုတ်ပင်လယ်အတွင်းကျွန်းတွေတိစောက်လို့နိုင်ငံတကာရဲ့ဝေဖန်မှုခံရပြီးဒေသတွင်းနိုင်ငံတွေနဲ့မတိမမျက်ဖြစ်နေတာပါ။ဗီယက်နမ်ရဲ့ကျွန်းတိစောက်မှုတွေကဘာကြောင့်လူသိမများပဲဖြစ်နေရသလဲဆိုတာနဲ့ဒီလောက်ရကြောင့်ဒေသတွင်းမှာဘယ်လိုရိုက်ခတ်မှုတွေရှိသလဲဆိုတာတွေနဲ့ပတ်သက်ပြီး Ralph Jennings ရဲ့သတင်းကိုကိုကျောင်းအောင်လင်းကပြောပြပေးပါမယ်ရှင်။
ဂျပန်နဲ့ဆိုင်ရာအငင်းပွားစရာဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းမှာလူလုံကျွန်းငယ်လေးတွေတိစောက်နေတာကတရုတ်တင်မကပဲဗီယက်နမ်နိုင်ငံကပါလုပ်နေတာပါဒါပေမဲ့လည်းတရုတ်ရဲ့တိစောက်မှုတွေကိုနိုင်ငံတကာကအကြီးအကျယ်အပြစ်တင်ဝေဖန်နေပေမဲ့ဗီယက်နမ်ရဲ့လုပ်ရက်ကတော့အဝေဖန်သိမ့်မခံရပါဘူးအဝေဖန်မခံရတဲ့အပြင်ထောက်ခံအားပေးမှုတချို့တောင်ဗီယက်နမ်ကရနေပါသေးတယ်ဘာကြောင့်လဲဆိုတော့ဗီယက်နမ်ရဲ့တိစောက်မှုတွေကတဖြည်းဖြည်းချင်းလုပ်နေတာရဲ့ခုခံကာကွယ်ရေးအတွက်လှုပ်ထားတဲ့သဘောမြင်နေရတာဒီကြောင့်ပါတောင်တရုတ်ပင်လယ်အတွင်းမှာကျွန်းငယ်တွေကိုဗီယက်နမ်ကတိစောက်နေတာတကယ်တော့ဆယ်စုနှစ်နဲ့ချီပြီးတော့ရှိနေပါပြီ။ဗီယက်နမ်ကုန်းတွင်းမိုက်နဲ့အနီးကပ်ဆုံးကမ်းရိုးတန်းတွေနားမှာတိစောက်နေတာပါ။အဲ့ဒီကျွန်းတိစောက်မှုတွေမှာစစ်တပ်နဲ့ဆိုင်တဲ့စီမံကိန်းကြီးကြီးမားမားတွေမရှိအောင်ဗီယက်နမ်ဘက်ကရှောင်ပြီးတော့လုပ်ပါလေ။နောက်တစ်ခုကဒီကျွန်းတိစောက်မှုတွေဟာဒေသတွင်းအာဆီယံနိုင်ငံတွေနဲ့ဆက်ဆက်ပြီးတော့ဗီယက်နမ်နဲ့အပြန်အလှန်ကာကွယ်ရေးတွေအတွက်လှုပ်ဆောင်နေတယ်ဆိုတဲ့အချက်တွေကတရုတ်ရဲ့ကျွန်းတိစောက်မှုတွေနဲ့ကွာခြားမှုတွေပါပဲ။ဗီယက်နမ်ရဲ့ကျွန်းဆောက်လုပ်မှုတွေကိုအာဆီယံအဖွဲ့ကပြသနာမရှာတာနဲ့ပတ်သက်ပြီးစင်ကာပူနိုင်ငံရာဂျာရတ်နမ်နိုင်ငံတကာလေးလာရေးဌာနကတွဲဖက်ပမောက္ခ LM 6ကသူ့ရဲ့အမြင်ကိုရှင်းပြပါတယ
်I think a standoff with any other country.
Vietnam ရဲ့ကျွန်းဆောက်လုပ်မှုနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြားမှာတင်မာမှုတွေဘယ်တော့မှမဖြစ်ခဲ့ဘူးလို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အာဆီယံနိုင်ငံတွေအားလုံးကတောင်တရုတ်ပင်လယ်တစ်ဝိုက်မှာဖွံ့ဖြိုးတိုးတက်နိုင်မယ့်အခြေအနေတွေကိုစက်ပြီးရှိနေစေခြင်းလို့ပါပဲ။ဒါဟာအာဆီယံနိုင်ငံတွေအကြားကပုံသဘောတူညီမှုလို့ကျွန်တော်ထင်ပါတယ်။တရုတ်ရဲ့ရန်ကိုအာဆီယံနိုင်ငံတွေအားလုံးကစိုးရိမ်နေတာကြောင့်ဗီယက်နမ်ရဲ့အစီအစဉ်ပြတ်အောင်အချင်းချင်းမလုပ်ကြပါဘူး။
ဗီယက်နမ်ဟာသူတိစောက်ထားတဲ့ရေးပါတဲ့ကျွန်း10ခုတည်းကတချို့မှာပြီးခဲ့တဲ့2018ခုနှစ်ကတည်းကတိစောက်မှုတွေကိုတဖြည်းဖြည်းချင်းထပ်ဖြည့်ပြီးတော့လုပ်ဆောင်နေတယ်လို့အာရှပင်လယ်ကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအကျိုးဆောင်အဖွဲ့ရဲ့အခုဧပြီလ10ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ဗီယက်နမ်ကအကြီးမားဆုံးယူထားတဲ့ Spratly ကျွန်းပေါ်မှာစစ်တွေကိရိယာအသစ်တွေအာကစားကွင်းတစ်ခုနဲ့တိုးချဲ့လေယာဉ်ပြေးလမ်းကြောင်းတစ်ခုကိုတိစောက်နေပြီးအဲ့ဒါက850မီတာကနေမီတာ1300အထိတိုးချဲ့နေတာလို့အမေရိကန်ကမဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကလည်းသိထားပါတယ်။တောင်တရုတ်ပင်လယ်ထဲကဒီစပရက်လီကျွန်းစုကိုဗီယက်နမ်ကသိမ်းပိုက်ထားတာဆယ်စုနှစ်နဲ့ချီပြီးတော့ရှိနေပြီးအဲ့ဒီကဖွံ့ဖြိုးတိုးတက်မှုတွေကိုစစ်တပ်ကထိန်းချုပ်ပြီးတော့လုပ်ဆောင်နေတာပါ။အဲ့ဒီကျွန်းမှာမြေဖို့တာတွေနဲ့အဆောက်အဦတချို့ကိုဆိုလာပြားတပ်ဆင်မှုတွေလည်းလှုပ်ထားတယ်လို့ဆိုပါတယ်။ပြင်းထန်တဲ့ရာသီဥတုဒဏ်ကိုကာကွယ်ရေးအတွက်ဒီကျွန်းတိစောက်မှုတွေကိုလုပ်နေတာလို့ဟိုချီမင်းတက်တိုလူမှုသိပ္ပံဌာနရဲ့အကြီးအကဲထရန်ငွေငါပြောပါတယ
် The Vietnamese government has made it very clear they just reclaim the island
ဒီကျွန်းတွေဟာကိုကိုကိုကာကွယ်ရေးအတွက်လို့ဗီယက်နမ်အစိုးရကရှင်းရှင်းလင်းလင်းပြောထားပြီးသားပါအခြားယူရဲ့ချက်တွေနဲ့အကြီးအကျယ်လှုပ်ဆောင်တာတွေတိုးချဲ့တာတွေမရှိပါဘူးဒီလိုကြေညာမှုနဲ့ပတ်သက်လို့တခြားနိုင်ငံတွေကအကြီးအကျယ်စိတ်ဝင်တစားဖြစ်တာကိုဗီယက်နမ်အစိုးရကမလိုလားဘူးလို့ကျွန်တော်ထင်ပါတယ်အဲ့ဒါကြောင့်တိတ်တိတ်ဆိတ်ဆိတ်လုပ်နေတာဖြစ်ပါလိမ့်မယ်
တောင်တရုတ်ပင်လယ်ကအငင်းပွားနေတဲ့ကျွန်းတွေထဲမှာ90ရာခိုင်နှုန်းလောက်ကိုတရုတ်ကသူပိုင်တယ်လို့ပြောနေတာပါ။ဗီယက်နမ်၊ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့ထိုင်ဝမ်နိုင်ငံတွေကလည်းသူတို့ပိုင်တယ်လို့ဆိုနေကြပါတယ်။ဗီယက်နမ်ကအခုလိုမျိုးကျွန်းတွေတိစောက်မှုတွေလုပ်နေတာကြောင့်တရုတ်အနေနဲ့ဒီနေရာတွေကိုအလွယ်တကူယူဖို့မဖြစ်နိုင်တော့ဘူးလို့အာရှပင်လယ်ရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအကျိုးဆောင်အဖွဲ့ရဲ့ညွှန်ကြားရေးမှူးဂရက်ဂရီပိုလင်းကဆိုပါတယ်။ဗီယက်နမ်ရဲ့တောင်တရုတ်ပင်လယ်တွင်းကကျွန်းတိစောက်မှုတွေကိုဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကလည်းအားပေးထောက်ခံကြပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ရဲ့နယ်မြေချက်ထွင်မှုတွေကိုကန့်သတ်ခြင်းလို့ပါပဲ။တရုတ်နဲ့ဗီယက်နမ်အကြား2014ခုနှစ်တုန်းကလုပ်ထားတဲ့သဘောတူညီချက်အရကမ်းခြေစောင့်တင်မော6စီးဗီယက်နမ်ကိုဂျပန်ကလှူထားပါတယ်။အမေရိကန်ရေတပ်တင်မော်တွေကလည်းတရုတ်ကိုသတိပေးတဲ့အနေနဲ့တောင်တရုတ်ပင်လယ်အတွင်းကင်းလှည့်မှုတွေကိုပုံမှန်လုပ်နေပါတယ်။